2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလူမှုအတွက်တကယ်တမ်းအကျိုးရှိမဲ့နည်းလမ်းနဲ့ပြင်ဆင်ဖို့ကြိုးစားသွားမယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောကြားလိုက်ပါတယ်
ကျွန်တော်တို့ကပြင်ဖို့လိုအပ်တယ်ဆိုတာခိုင်မာပြောပြရအောင်သို့တော့လက်တွေ့ကြကြပြီးအောင်တဲ့ဆောင်ရွက်မှုတွေဘယ်လိုလုပ်မလဲဆိုတာကနိုင်ငံရေးအရာဒါအမှုပညာလို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကဒီဟာကိုသကလုံးသက်သက်လောက်ပြောနေတာတဲ့လက်တွေ့ဒီဖွဲ့စည်းပုံရဲ့ဘောင်ထဲကနေပြီးတော့အမြင့်အားဆုံးပြည်သူတွေအတွက်လက်တွေ့အကျိုးပြင်ဆင်ဖက်ကိစ္စဘာတွေဆောင်ရွက်နိုင်မလဲဒါတွေကျွန်တော်တို့လုပ်ဖို့ကျွန်တော်တို့စူးစမ်းနေလိုက်ချင်ပါတယ်
ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလှုပ်တဲ့ပါတီဗဟိုဌာနချုပ်ရုံးကန့်ဖွင့်လှစ်ပွဲအတွင်းမှာဥကိုကိုကြီးကအဲ့ဒီလိုပြောသွားတာပါတခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးကိုလူကြားကောင်းယုံလောက်လှုပ်တာမျိုးမဟုတ်ဘဲလက်တွေ့လှုပ်သွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်ပြည်သူ့ပါတီကိုဥက္ကဋ္ဌဥကိုကိုကြီးဒီဥက္ကဋ္ဌဥမင်းစေရအထွေထွေအတွေ့အမြင်မှုအဖြစ်ဦးရဲနိုင်အောင်တို့အပါအဝင်ဗဟိုအလုံးမှုဆောင်ကော်မတီဝင်22ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့88မျိုးဆက်ကျောင်းသားခေါင်းဆောင်အများစုပါဝင်ပါတယ်ဒါပေမဲ့ဦးမင်းကိုနိုင်နဲ့ဦးကျော်မင်းယူခေါ်ကိုချင်းမီတို့မပါဝင်သလိုပါတီရုံးခန်းဖွင့်ပွဲကိုလည်းတက်ရောက်ခဲ့ခြင်းမရှိပါဘူးရှင်